ရခိုင်ပြည်နယ်မှာရှိနေသေးတဲ့စစ်ဘေးဒုက္ခသည်တွေကိုနေရာပြောင်းဖို့စစ်ကောင်စီဝန်ကြီးတွေကိုယ်တိုင်စစ်ဘေးဒုက္ခသည်စခန်းတွေကိုတွားရောက်ပြီးပြောဆိုတာတွေရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်။နေရာပြောင်းမဲ့သူတွေကိုထောက်ပံ့မှုတွေပေးမယ်လို့ပြောဆိုထားပေမဲ့လည်းဒုက္ခသည်တွေအနေနဲ့လုံခြုံရေးအာမခံချက်စုံတရားမရှိဘဲနေရာပြောင်းမှာမဟုတ်ဘူးလို့ပြောဆိုကြပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မမသင်းအောင်ကတင်ပြပေးမှာပါခင်ဗျာ။
ပြည်ထောင်စုအဆင့်စစ်ကောင်စီဝန်ကြီးတွေဟာဒီလအတွင်းမှာပဲရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတချို့ကိုတွားရောက်ပြီးတော့စစ်ဘေးဒုက္ခသည်တွေကိုနေရာပြောင်းဖို့ပြောဆိုခဲ့တာတွေရှိတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်။ကြောက်တော်မြို့နယ်ကမဟာမြတ်မုဏိစစ်ဘေးဒုက္ခသည်စခန်းမှာလည်းလူကယ်ပြန်ပြည်ထောင်စုဝန်ကြီးဒေါ်သက်သက်ခိုင်ပါဝင်ရခိုင်စစ်ကောင်စီဝန်ကြီးတွေရောက်လာပြီးနေရာပြောင်းဖို့ပြောဆိုပြီးမဲ့ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုမေးမြန်းသွားတာမရှိဘူးလို့စခန်းတာဝန်ခံဦးတန်းထွန်းကပြောပါတယ်။
ဒီလိုတွေကနေပြီးတော့ဒုက္ခတွေစခန်းမှာဘလို့နေရတယ်ဘလို့ခက်ခဲကြက်တိရှိရဆိုတာလေးမင်းမတော်ဘူးဗျ။တသက်ရွာပြန်စီကျန်တဲ့ပုံစံမျိုးပဲပြန်ခန့်ကျန်တဲ့ပုံစံမျိုးပဲပြောတော့ပြီးတော့ငါတို့လည်းအချိန်မအားတော့ဘူးတော်တော့မယ်ဆိုပြီးတော့အဲလိုရဲလျက်ပြောပြီးတော့ရဲလျက်ပဲထွက်ပြန်တော့ကြတယ်။ဒါနည်းနည်းတော့အားငယ်ဆိုရင်တရရောက်လာပြီးတော့ပြည်သူ့အထံကိုလုံးဝနားမထောင်ခဲ့ပေးအဲလိုဟောဆွမ်းမစင်သူပြောချင်တာပြောပြီးထွက်တော့တဲ့ပုံစံမျိုးဖြစ်တော့တော့ကျွန်တော်ခံစားချက်တော့ဖြစ်ပေါ်တော့
လက်ရှိကြောက်တော်မျိုးပေါ်မှာစစ်ဘေးဒုက္ခသည်2000ကျော်အထိရှိနေသေးတာပါစစ်ကောင်စီအနေနဲ့နေရပြင်မဲ့ဒုက္ခသည်တွေကိုစီးင်းကောက်ယူနေပြီးမဲ့ပြင်မဲ့သူတယောက်မှမရှိသေးဘူးလို့မဟာမြတ်မုဏိစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးတန်းထွန်းကပြောပါတယ
်အခုအချိန်တော့စီးင်းပေးတဲ့လူတွေတယောက်မှမတွေ့သေးဘူးဗျာဒါပေမဲ့သူတို့ကလည်းဟိုမှာစစ်ဘေးချောင်းကကလေးကဟိုလေနော်တွေအကောင်လုံးချိတဲ့ဟာတွေကလူမရှိဘူးဆိုတော့ပြတ်တဲ့ဟာပြောင်းပြတဲ့ဟာပြန်အဲ့လိုသူတို့ဘဝရက်တွေဘဝတော့တော်တော်အခက်ကြီးနေတယ်။ပြီးရင်အဲ့ဒီနားမှာလေးဟိုဟာဘီဝကုန်းတွေထိုင်လို့ရှိနေတယ်ဆိုတော့သူတို့ရွာနားမှာလေးဘီဝကုန်းတွေထိုင်ကြရတယ်ရှိနေတယ်ဆိုတော့တော့မရေးရဘူးဗျာ
။ကြောက်တော်မျိုးနယ်ကမြို့မရှိချောင်းစစ်ဘေးဒုက္ခသည်စခန်းမှာလေးစစ်ဘေးဒုက္ခသည်ရင်းရပြမယ်ဆိုရင်အိမ်တော်စုတစုကိုငွေချက်၅သိန်းစံတလစာနဲ့တခြားပစ္စည်းတွေပေးမယ်လို့စစ်ကောင်စီကပြောဆိုခဲ့ပါတယ်ဒါပေမဲ့စစ်ကောင်စီပေးမဲ့ထောက်ပံ့ကြီးတွေဟာနေရပြန်ဖို့အတွက်မလုံလောက်သလိုနေရမှာဘဝရည်တည်ဖို့ဆိုတာလည်းမဖြစ်နိုင်သေးဘူးလို့စခန်းတာဝန်ခံဦးထွန်းခင်ကပြောပါတယ
်။ဩဘယ်လိုလုပ်ပြီးနေရောက်ပြီးဆယ်ပေးတာကတလားစာပေးတယ်ကျွန်တော်တို့ပြောတာတော့မှအနည်းဆုံး6လစာလောက်ထောက်ပဲကူညီပေးရမယ်လို့ဦးကဆယ်တလားစာရဲ့35သိန်းရဲ့35သိန်းဆိုတော့ဒီဘက်ကဦးမရှိဦးမရှိတဲ့လူတွေမှာဘယ်လိုလုပ်ပြီး35သိန်းနဲ့နေဖို့ထိုင်ဖို့အတွက်အဆင်ပြေဟိုပြင်နိုင်ပါလေအဆင်ပြေစရာအကြောင်းကိုမရှိတော့ဘူးကျွန်တော်တို့ကမိမချိုးပဲကြီးတဲ့ရော်တွေမှာထားပါဦးအဲ့ဒီအိမ်မှာလူမနေပုံလည်းလောက်လူမနေဘဲနေဟောထားလိုက်ရင်အဲ့ဒီအိမ်တွေကပျက်စီးကုန်ပြီလေပျက်စီးကုန်တော့အဲ့ဒီပျက်စီးတဲ့ဟာကိုပြင်ဖို့အတွက်35သိန်းနဲ့ဘယ်လိုလုံးမလုံလောက်ပါဘူးအဲ့ဒါကြောင့်သူတို့ပြင်ဖို့အတွက်အခက်အခဲရှိနေတာပါ
အခုရှိနေတဲ့ရခိုင်ဒုက္ခသည်စခန်းအများစုဟာရခိုင်လက်နက်ကိုင်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပြီးတဲ့နောက်2018ခုနှစ်နောက်ပိုင်းမှာပေါ်လာတာပါ2022တကြောပြန်တိုက်ပွဲဖြစ်ပြီးနောက်ထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်တချို့ကတော့စစ်ကောင်စီတိုက်တွန်းချက်အတိုင်းနေရပြန်မှုအစည်းအဝေးပေးထားပါတယ်ရတိတော်မျိုးနဲ့စီရီပြင်စစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တူကတော့သူတို့နေရပြန်ခိုင်းရင်တော့ပြန်မယ်လို့ပြောပါတယ်
ပြန်ဖို့ဆိုတော့ပြန်ဖို့လို့ပို့ခဲ့ပါတယ်မြတ်သားဘတော်ကပြန်ပါဖို့နဲ့ပြန်ဖို့ကတော့ရပ်ပြီဇာနေကပြန်ဖို့လို့စိတ်မကူပါသူတို့ကဘာပြန်လို့အဖို့ပြီဆိုကြပြန်ပါဖို့လေသူတို့ပဇာနဲ့ပို့လာတယ်ဗျာလေပြန်ဖို့ဆိုပြီးဖေသာတိပြီးဖို့လို့ပို့ပါပါ
သူပြောသွားတာကတော့အများအားဖြင့်တော့ပြန်မယ်လို့ပြောကြပါတယ်ပြန်ဖို့ကတော့ဘယ်နည်းပြန်မယ်ဆိုပြီးတော့မသိရသေးဘူးသူတို့ကပြန်လို့ရပြီဆိုရင်ပြန်မယ်သူတို့ပါဇက်နဲ့ပြောလာတာပြန်မယ်ဆိုရင်တော့ပတ်စံတွေပေးမယ်လို့ပြောပါတယ်လို့ရခိုင်စကားနဲ့ပြောဆိုသွားတာပါလက်ရှိရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားတိုက်ပွဲတွေကြောင့်နေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်6000နီးပါးအထိရှိပါတယ်တိုက်ပွဲဖြစ်ခဲ့တဲ့ကြီးရွာတွေမှာနေအိမ်တွေမီးရှို့ခံရတာရှိတယ်လို့နှစ်နဲ့ချီလူမနေတာကြောင့်နေအိမ်တွေလည်းပျက်စီးကုန်ပါတယ်။တစ်ဖက်မှာတော့တိုက်ပွဲဖြစ်ပွားတဲ့နေရာတွေနဲ့တောတောင်ဆိုင်ပြိုးမြေနေရာတွေမှာမြေမြုံမိုင်းနဲ့စစ်ကြံလက်နဲ့အန္တရာယ်လည်းရှိတာမို့ကြီးရွာသားတွေအနေနဲ့မူလနေရာပြန်သွားပြီးဆိုင်ပြိုးစားတောက်ဖို့ခက်ခဲနေတုန်းမှာကျေးရွာအနီးအနားတွေမှာလည်းနှစ်ဖက်တဆွဲနေရာယူထားတာမို့တိုက်ပွဲတွေပြန်ဖြစ်လာမှာကိုစိုးရင်ပြီးနေရာပြန်ဖို့ခက်နေကြပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းကစစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးစစ်ကောင်စီကနေပြအားပေးလှုပ်ဆောင်နေတဲ့အကြောင်းမှတ်မှတ်သင့်အောင်ကတင်ပြပေးခဲ့တာပါခင်ဗျာ။